ဒီကနေ့ဟာ2000ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း3000နီးပါးသေဆုံးခဲ့ရတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော်မီလန်နီယာထရမ့်တို့ဟာဒီကနေ့မနက် 7:46 မိနစ်ကသမ္မတအင်ဗီရိုမှာလုပ်တဲ့ဝန်ထမ်းချင်းအထိမ်းအမှတ်ခိတ္တငင်းတက်ချင်းအခမ်းအနားကိုတက်ရောက်ပါတယ်။အဲ့ဒီအချိန်ဟာနယူးယောက်မြို့ WTO ကမ္ဘာကုန်သွယ်ရေးညီနောင်အဆောက်အဦးကိုပြန်ပြီးဆွဲထားတဲ့ပထမလေယာဉ်တစ်စီးနဲ့ဝန်တိုက်ခဲ့တဲ့အချိန်မှာအဲ့ဒီနောက်အကြိုက်ရာကျဖက်ဝါဒီတွေကပြန်ပြီးဆွဲထားတဲ့လေယာဉ်တွေပဲပန်ဒဂွန်စစ်ဌာနချုပ်အဆောက်အဦးပေါ်ထိုးချတက်ခဲ့တာကြောင့်တေဆုံးသွားရသူတွေအတွက်အထိမ်းအမှတ်ပြုကျင်းပတဲ့အခမ်းအနားမှာသမ္မတဆန်မင်းကွန်းပြောပါတယ်။အထိမ်းအမှတ်ပွဲမတိုင်ခင်ဒီကနေ့အစောပိုင်းတုန်းကတော့အမေရိကန်အလံတစ်ခုကိုပန်ဒဂွန်စစ်ဌာနချုပ်အဆောက်အဦးပေါ်ကနေတောင်းလိုက်ဖြန့်ချချိတ်ဆွဲထားပါတယ်။နယူးယောက်မြို့ကဂရောင်းဇီးရိုးမှာကျင်းပတဲ့အထိမ်းအမှတ်ပွဲမှာတော့တေဆုံးသွားသူတွေရဲ့နာမည်တစ်ခုချင်းစီကိုတက်ရောက်လာသူတွေကစပြီးတော့ခေါ်ဆိုကြေညာနေကြပါပြီ။အဲဂိုင်ဒါတွေကလေယာဉ်နဲ့ဆင်းနေဝင်တိုက်ခဲ့တဲ့ WTO ကမ္ဘာကုန်သွယ်ရေးညီနောင်အဆောက်အဦးရှိခဲ့မှုတဲ့ Ground Zero နေရာမှာတိုက်ခိုက်မှုကနေအသက်မတည်ကျန်ရင်းသူတွေနဲ့တည်ဆုံသွားသူတွေရဲ့မိသားစုဝင်တွေရာပေါင်းများစွာစုဝေးပြီးအောက်မေ့ဝယ်ခံတာကျင်းပကြတာပါ။